ကချင်ပြည်နယ်မြစည်းနားမြို့တက်ကုန်းအနောက်ပိုင်းထီဝန်းရွာကမှာတနင်္လာနေ့ညနေပိုင်းကစစ်ကောင်စီတပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO အဖွဲ့ဝင်၄ဦးကိုဖမ်းဆီးခဲ့ပြီးတော့တဦးကတော့ဖမ်းဆီးစဉ်မှာပြစ်ခတ်ခံရတာကြောင့်တည်ဆုံခဲ့ကြောင်းဒေသခံတွေကပြောပါတယ်။ KIO ဘက်ကတော့အဖမ်းခံရသူတွေဟာသူတို့အဖွဲ့ဝင်ဟုတ်မဟုတ်စုံစမ်းနေဆဲဖြစ်ကြောင်းပြောပါတယ်။ဒီကြောင့်တရင်ပေးပို့ချက်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါပါရှင်
။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ KIO အကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားနေချိန်မှာ KIO အဖွဲ့ဝင်တချို့မြစ်ကြီးနားမြို့မှာဖမ်းဆီးခံရကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါ။အခုလိုဖမ်းဆီးချိန်မှာတနတ်တန်တွေကြားခဲ့ရပြီးဖမ်းဆီးခံရသူ၄ဦးအနက်တဦးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်။မင်းရဆောက်မှာရေကမှာကျွန်တော်တို့ဒီခြေရင်းတပေါ်မှာခြေရင်းတမှာအဲ့မဲ့ဒီကနေကြာတော့အဲ့ဒီကမ္ဘာကြီးတာဝန်ချက်အဲ့တော့အော်တီးကမှဆိုတော့ဒီလေးတွေကြောက်ဖောက်နေတာပေါ့ဒီအလုပ်ကြည့်ကြတာဆုံးတော့အော်ဖုန်းစစ်ဒီကြောက်ပြလာဒီလေးရောက်ကိုခံလာတဲ့အဲ့ဒါတယောက်ကတော့ဟိုချိသွားတယ်ပေါ့အဲ့ဒီတော့ဒီမှာပဲဈေးကျသွားပေါ့ဒီတော့အဲ့မဲ့လေးကြည့်တော့ချိမှန်သွားတယ်တော့ရောဖမ်းပြီးသွားပြီဆိုတော့မင်းညာရောဘာဖြစ်လဲကွာဒီမျိုးလေးတွေဆိုတာတကယ်လည်းအလုပ်ဖြစ်သွားတာပေါ့
ထီဝန်းရက်ကွက်ကလေတော့အဆက်မှတည်ရှိပြီးလာရောက်ဖမ်းဆီးချိန်လေတော့ဖက်ထွက်ပြေးရမှာတနတ်နဲ့ပြစ်ခံရတာဖြစ်ကြောင်းပြောပါတယ်ဒါအပြင်မြစ်ကြီးနားမြို့ထီဝန်းရက်ကနေအိမ်ကိုနမ်ပတိမြို့မှာအဖမ်းခံခဲ့ရတဲ့ KIO အဖွဲ့ဝင်တယောက်လိုက်လံပြသခဲ့တာကြောင့်စစ်ကောင်စီဘက်ကတည်သွားပြီးအခုလိုဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာလည်းဖမ်းဆီးခံရသူတွေဟာ KIO အဖွဲ့ဝင်တွေဖြစ်ကြောင်းဖော်ပြကြပါတယ် KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်အာတော်တော်များများကတော့အဲ့ဒီသတင်းတူတင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကတည်ဝင်ကြောင်းကြတာတော့မရှိဘူးကျွန်တော်တို့လည်းစုံစမ်းနေစေဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ကမိုးမောက်မြို့နယ်ဥထာရန်ကျေးရွာအနီးတိုက်ပွဲမှာစစ်ကောင်စီတပ်ကအရာရှိတအူးအပါအဝင်9ယောက်ကို KIA ဘက်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတအူးကတော့တိုက်ပွဲအတွင်းရရှိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ကြောင်းလဲဗိုလ်မှူးကြီးနော်ဘူးက BOA ကိုပြောပါတယ်ဒီကနေ့မှာတော့မြစ်ကြီးနားဗမော်ကာလန်ဝိုင်းမော်မြို့နယ်တပတ်ရံနဲ့ဂျာဘူးအကြားနဲ့ဖားကန့်မြို့နယ်ဆိုင်းတောင်မှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်ခင်ဗျာ